သမီးတို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကားပါဓာတ်ရိုက်ရှုစားနိုင်ကြပါမော်မ။ဒီညမှာသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအင်အားချိနေပြီးတော့ထိခိုက်ကြဆုံးမှုများနေပြီးစစ်ဘက်ပစ္စည်းတွေလည်းအများအပြားဆုံးရှုံးနေပြီလို့အမေရိကန်ကပြောဆိုလိုက်တာ။နောက်ပိုလန်နဲ့ဘူလ်ဂေးရီးယားကိုရုရှားဓာတ်ငွေ့တင်ပို့မှုတွေရပ်ဆိုင်းလိုက်ရတာ။မြန်မာနိုင်ငံဆိုင်ရာသတင်းမှာတော့ဂျပန်စစ်တင်နှန်းမှာမြန်မာစစ်တပ်ကတပ်သား၄ဦးတင်နှန်းသွားတက်နေတာစတဲ့ဒီလိုထိတ်တန့်ရောက်သတင်းနေတူနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာဥဖျုံမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုတဲ့စွပ်စွဲခံရတဲ့အမှုအတွက်ဒီကနေ့မှာထောင်နဲ့၅နှစ်ချမှတ်ခံလိုက်ရပါတယ်ဒီပေါ်မှာစစ်ကောင်စီပြောခွင့်ရဘက်ကဘယ်လိုပြောပါသလဲ
ကျမရဲ့အခြေအနေကောင်းမှန်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်တို့ချိန်သိမ်းတာတော့ရခိုင်တိုင်းနဲ့ကျွန်တော်တို့ရခိုင်နဲ့နေရမှာပဲရှိပါတယ်
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေကိုရပ်တန့်မှုတရုတ်အစိုးရကိုအရက်ဖက်အဖွဲ့အစည်း900ကျော်ကအိတ်ဖွင့်ပေးစာပေးပို့တဲ့သတင်း။စကိုင်းတိုင်းကလေးတောင်ပိုင်းတိုက်ပွဲတွင်မှဘေးလွရာကိုထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခသည်တွေပြေးနေတဲ့တံတားပေါ်ကြိုးကြလို့ရေငွေပိုက်ကလေးငယ်အပါဝင်လူ6ဦးအသက်ဆုံးခဲ့ရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးမြမရေးသုံးသက်ချက်နဲ့အားကစားခံတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်အာဂရိလိုက်စားမှုနဲ့စစ်ကောင်စီကဆွဆွဲထားတဲ့အမှုအတွေ့နေပြည်တော်အထူးတရားရုံးကဒီကနေ့ထောင်ဒဏ်၅နှစ်ချမှတ်လိုက်ပါတယ် NLD အစိုးရလက်ထက်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တယ်လို့ထွက်ဆိုထားတဲ့ရွှေနဲ့ဒေါ်လာငွေတွေကိုလက်ခံရယူခဲ့တယ်ဆိုတဲ့အမှုအတွေ့ခုနလကြော်ကြဆစေးပြီးတဲ့နောက်ဒီကနေ့မှထောင်ဒဏ်ချလိုက်တာပါဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကဆွဆွဲထားတဲ့အမှုပေါင်း၁၈မှုရှိပြီးဒီကနေ့စီရင်ချက်ထားတဲ့အမှုအပါအဝင်အမှုပေါင်း၆မှုအတွေ့စုစုပေါင်းထောင်ဒဏ်၁၁နှစ်ချမှတ်ခံထားရပြီဖြစ်ပါတယ်ထောင်ဒဏ်ချမှတ်လိုက်ပြီမဲ့လဲဒေါ်ဆန်းစုကြည်ဟာမူလထိန်းသိမ်းထားတဲ့အရင်နေရာမှာပဲရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်ဒီပြောဆိုချက်အရဒေါ်ဆန်းစုကြည်ကိုလက်ရှိအချိန်မှာအချင်းထောင်နဲ့ပို့တာမျိုးမလုပ်သေးဘဲနေရင်အကျေကျုပ်ဆက်ထားမယ်သဘောပဲဖြစ်ပါတယ်။ဒီကနေ့တရားရုံးစီရင်ချက်နဲ့ပတ်သက်ပြီးမကျေနပ်တဲ့အကြောင်းနဲ့အယူခံအစစ်စစ်တက်ဖို့ဒေါ်ဆန်းစုကြည်ကပြောတဲ့အကြောင်းတရားခွင်နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဒေါ်ဆန်းစုကြည်အပေါ်ထောင်ဒဏ်တွေချမှတ်နေတာဟာသူ့ကိုနိုင်ငံရေးကနေလုံးဝဖယ်ရှားပစ်ဖို့စစ်ကောင်စီကလုပ်နေတာဖြစ်တယ်လို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဂျပန်စစ်ဘက်ကပေးတဲ့တင်နန်းတွေမှာမြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးတင်နန်းသားအဖြစ်တရောက်နေတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးနိုဘူအိုကီရှိကပြောပါတယ်ဂျပန်အောက်လွှတ်တော်လုံခြုံရေးဆိုင်ရာကော်မတီမှာဧပြီလ26ရက်အင်္ဂါနေ့ကဝန်ကြီးကီရှိတင်ပြခဲ့တာကိုကိုးကားပြီးအစာအိမ်ရှင်ပွန်းဂျပန်နိုင်ငံသတင်းစာရဲ့ဒီကနေ့သတင်းတပုတ်မှာရေးထားတာပါမြန်မာတပ်ဖွဲ့ဝင်3ဦးကဂျပန်ကာကွယ်ရေးအကယ်ဒမီမှာတင်နန်းတရောက်နေပြီးနောက်တဦးကဂျပန်ကာကွယ်ရေးလီဒါရဲ့အရာရှိတင်နန်းကျောင်းမှာတရောက်နေတဲ့အကြောင်းကော်ရီးယားဝန်ကြီးကီရှိကဂျပန်အောက်လွှတ်တော်မှာပြောခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအထိမြန်မာစစ်တပ်ကတပ်ဖွဲ့ဝင်တွေကိုဂျပန်စစ်ဖက်တင်နန်းတွေမှာဆက်ပြီးလက်ခံထားတဲ့ပေါ်လူအခွင့်အရေးအဖွဲ့တွေကဝေဖန်ထားပါတယ်ကော်ရီးယားဝန်ကြီးကီရှိကတော့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုတာတွေလုပ်ခဲ့တဲ့အကြောင်းနဲ့အခုလိုတင်နန်းတွေမှာတရားခွင့်ပြုတဲ့အတွက်ဒီမိုကရေစီနဲ့အရက်ဖက်ထိန်းချုပ်မှုကိုတပ်ဖွဲ့ဝင်တွေနားလေသဘောပေါက်စီမှာဖြစ်တယ်လို့အထူးထောက်ပြပြောဆိုခဲ့ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုမှာအဖွဲ့အစည်းတစ်ခုလုပ်ငန်းဆောင်ရွက်ပုံကြောင်းဒီတင်နန်းသားတွေကိုတည်တည်ချာချာတင်ကြားပေးခြင်းအပြင်မြန်မာနိုင်ငံအနာဂတ်ကိုပြန်လည်တည်ဆောက်တာမှာအထောက်အကူဖြစ်စေမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဧပြီလ26ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝန်ကြီးကီရှိကပြောသွားတဲ့အကြောင်းအစာရေးရှင်ပွန်သတင်းမှာရေးထားပါတယ်ရုရှားဆိုရကရှယ်ယာအများစုပိုင်ဆိုင်ထားတဲ့ Gazprom စွမ်းအင်ကုမ္ပဏီကပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုဓာတ်ငွေပို့နေတာဒီကနေ့ရဆန်းလိုက်ပါတယ်ရုရှားစွမ်းအင်ကိုအများဖြင့်မိကိုနေရတဲ့ဥရောပတိုက်ကနိုင်ငံအများပြားအနေနဲ့တဘာဝတန်ငွေအတွက်ပေးချေရမယ့်ငွေကိုရုရှားရူဘယ်ငွေနဲ့ပေးချေဖို့ရုရှားဆိုရကတောင်းဆိုထားတာပါပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေဟာအဲ့လိုငွေပေးချေတာမျိုးမလုပ်တဲ့အတွက်ဓာတ်ငွေပို့တာကိုရဆိုင်လိုက်တယ်လို့ Gazprom ကုမ္ပဏီကဒီကနေ့ပြောပါတယ် Gazprom ကုမ္ပဏီရဲ့အခုလိုရက်ဟာကန်ထရိုက်စာချုပ်ပါသဘောတူညီချက်ကိုချိုးဖောက်ရကြတယ်လို့ပိုလန်နဲ့ဘူလ်ဂေးရီးယားတာဝန်ရှိသူတွေကပြောပါတယ်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတော်များဟာတခြားလောင်စာအရင်းမြစ်တွေကိုရယူတာပြန်ပြည့်မြဲစွမ်းအင်ကိုတိုးမြှင့်အသုံးပြုတာတွေအပါအဝင်နီလန်ပေါင်းစုံကိုသုံးပြီးရုရှားစွမ်းအင်ပေါ်မိခိုနေရတာယုံနေစီဖို့ဒါမှမဟုတ်ရပ်ပစ်နိုင်မှုစူးစမ်းနေကြပါတယ်ဒီတော့တင်မှာပဲယူကရိန်းနိုင်ငံအတွင်းပစ်မှတ်59ခုကိုအင်္ဂါညဘက်မှာဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်ပစ်မှတ်တွေထဲမှာ မေရိကန်နဲ့ဥရောပနိုင်ငံတွေကယူကရိန်းစစ်ဘက်အတွက်ပေးပို့ထားတဲ့လက်နက်နဲ့ခရမ်းမီးကြောင့်အများအပြားသိမ်းဆီးထားတဲ့တူလောင်ယုံတွေပါတယ်လို့ဆိုပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားစစ်ဘက်ဟာအင်အားကြီးနဲ့လာနေပြီးထိခိုက်ကြဆုံးမှုများပြားနေတယ်လို့လက်နက်ခရမ်းနဲ့စစ်ဘက်ပစ္စည်းကိရိယာအများအပြားဆုံးရှုံးခဲ့ပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ
်You know, John, it'll be harder
for them to replace.ကာဝေးဝန်ကြီးအော့စတင်ကဝေဖန်ခဲ့ပါတယ်။နျူကလ িয়ার လက်နက်တွေအသုံးပြုတာနဲ့ပတ်သက်လို့အိဗယ်မဲ့ချင်းချောက်ပြီးအလောင်းအစားလုပ်သူတို့ပြောဆိုတာမျိုးတွေဟာအကျိုးမဲ့စေပြီးအန်ဒရယ်ကြီးပါတယ်လို့ဝန်ကြီးအော့စတင်ကပြောပါတယ်။ကာဝေးဝန်ကြီးအော့စတင်ဟာယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံရမ်စတိုင်းအမေရိကန်လီဒါအခြေစိုက်စခန်းမှာမဟာမိတ်တွေလက်တွဲလှုပ်ဆောင်ဖက်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အင်္ဂါနေ့ညကအမေရိကန်ကိုပြန်ရောက်လာပြီးဖြစ်ပါတယ်။
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့ရဲ့ဗိုလ်တူညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်American ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးတွေ့ခဲ့ပြီးရုံးလုပ်တွေကိုအိမ်ကနေကောင်းကောင်းဆက်လုပ်ပေးနေပါတယ်။အခုလိုကိုဗစ် -19 ပိုးမနေ့ကစစ်ဆေးတွေ့ခဲ့ပေမဲ့ရောဂါလက္ခဏာတော့မခံစားရပဲအခြေအနေကောင်းနေပါတယ်လို့ American ဒုသမ္မတရုံးကမနေ့ကထုတ်ပြန်ခဲ့ပါတယ်။အိမ်မှာအမြန်စစ်နိုင်တဲ့ test kit နဲ့ရောပုံမှန်ဆေးခန်းတွေမှာသွားဆေးရတဲ့ PCR ပိုးတည်ကြတဲ့နည်းနဲ့ပါစစ်ဆေးပြီးအခုလိုပိုးတွေ့တာသိကြပါတယ်လို့ဒုသမ္မတဟဲရစ်ရဲ့သတင်းပြန်ကြားရေးတာဝန်ခံခရစ်စတန်အလန်ကဒီထုတ်ပြန်ချက်မှာရှင်းပြခဲ့ပါတယ်။တက်လက်ပိုင်း59နှစ်အရွယ်ဒုသမ္မတဟဲရစ်ဟာပုံမှန်ကိုဗစ်ကာကွယ်ဆေးအပြင်အားမြင့်ကာကွယ်ဆေးလည်းနှစ်ချိန်အပြည့်ထိုးထားပြီးနောက်ဆုံးထိုးထားတဲ့ရက်ကလည်းဒီလ AP တရက်နေ့ကပဲဖြစ်ပါတယ်။တစ်ချိန်ထဲမှာဒုသမ္မတဟဲရစ်အနေနဲ့သမ္မတဂျိုးဘိုင်ဒန်နဲ့ကတော့ဂျေးဘိုင်ဒန်တို့နဲ့အနီးကထိတွေ့ခဲ့မှုမရှိခဲ့ဘူး။အကြောင်းကဒီမတိုင်ခင်ကပဲသူတို့တရားစီခီးကျွက်ခဲ့လို့ပါလို့လဲဒုသမ္မတပြောခွင့်ရကဆက်ရှင်းပြခဲ့ပါတယ်။ဒါအပြင်ဒုသမ္မတဟဲရစ်ဟာအမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီးမြင်တွေဆရာဝန်တွေရဲ့အကြံပေးချက်တွေအတိုင်းအများအနည်းတူတည်ထက်ခွဲနေသွားပြီးပိုးကင်းစင်သွားမှသာရုံးပြန်တက်မှာပါလို့လည်းဒုသမ္မတပြောခွင့်ရကဆက်ပြောခဲ့ပါတယ်။အမေရိကန်ကလေးငယ်၄ဦးမှာ၃ဦးကကိုဗစ်ကူးခံခဲ့ပုံရတယ်လို့ CDC ယောဂါကာကွယ်ထိန်းချုပ်ရေးသုတေသီတွေကလေ့လာမှုတွေခန့်မှန်းလိုက်ပါတယ်။ဒါအပြင်အသက်ကြီးငယ်မရွေးအမေရိကန်အားလုံးရဲ့တဝက်ကျော်မှာလည်းအရင်ကိုဗစ်ကူးခံခဲ့ရတဲ့လက္ခဏာတွေရှိထားပုံရတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ဒီ CDC လေ့လာမှုစာတမ်းမှာဖော်ပြထားပါတယ်။ဒီ CDC လေ့လာမှုထဲမှာကာကွယ်ဆေးကနေရတဲ့ကိုခံအားမဟုတ်ပဲကိုဗစ်ကိုယ်တိုင်ဖြစ်ပြီးရလာတဲ့ဒီကိုခံအားလက္ခဏာအတွက်အမေရိကန်နှစ်သိန်းကျော်ရဲ့သွေးကိုဖောက်စစ်ခဲ့တာကနေအခုလိုခံမှန်းချက်ထွက်လာတာပါ။အခုလိုအရင်ကိုဗစ်ကူးစက်ခံခဲ့ရတဲ့လက္ခဏာပြန်မှုမြင့်တက်လာတာကပြီးခဲ့တဲ့ Omicron လိုင်းဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းတက်ခဲ့တာကနေတွေ့ခဲ့ရတာလို့လေ့လာမှုမှာရှင်းပြထားပါတယ်ဒီဇင်ဘာလမှာတုန်းကတော့အမေရိကန်လူဦးရေ34ရာခိုင်နှုန်းမှာအရင်ကိုဗစ်ဖြစ်ထားတဲ့လက္ခဏာတွေ့ခဲ့ပေမဲ့နောက်နှစ်လကြာမှာတော့58ရာခိုင်နှုန်းအထိအခုလိုရုတ်တရက်မြင့်တက်သွားတာပါဒါပေမဲ့အခုလိုကိုဗစ်ကိုယ်တိုင်ဖြစ်ပြီးကိုယ်ခံအားထွက်လာတဲ့သူတွေအနေနဲ့လည်းဒီကိုယ်ခံအားကပြန်ကျလာမှာမို့ကာကွယ်ဆေးထိုးဖို့လိုနေပြီလို့လည်းအမေရိကန် CDC ကတိုက်တွန်းလိုက်ပါတယ်ခင်ဗျာတရုတ်နိုင်ငံမြို့တော်ဗီဂျင်းမှာတော့ကိုဗစ်ကူးစက်မှုတွေပြန်ဆတွေ့လာတာကြောင့်ထိန်းချုပ်နိုင်ရေးလူသန်းချီစစ်ဆေးမှုတွေအစုပြုံလိုက်လုပ်နေပါတယ်။ BA2 Omicron မျိုးကွဲစိတ်သစ်တွေ့ပြီးကူးစက်မှုပြန်များလာတဲ့စီမားချက်ချာမြို့ရှန်ဟိုင်းမှာကူးစက်မှုပြန်ဆကြလာခြင်းလူ20သန်းရှိတဲ့ဗီဂျင်းမှာတော့ကူးစက်မှုအနည်းငယ်ဆတွေ့လာတာမို့ခရိုင်12ခုမှာအခုလိုအစုပြုံလိုက်စစ်ဆေးမှုတွေဒီပတ်ဆလိုက်တာပါ။ဗီဂျင်းမှာအခုချိန်ထိနေ့စဉ်ပိုးတွေ့နှုန်းက50အောက်မှာရှိနေသေးပေမဲ့အာဏာပိုင်တွေကစစိုးရင်ပြီးလူရည်အများဆုံးခောက်ရမ်းခရိုင်မှာတစ်နှစ်တစ်နှစ်လာနေကလူပေါင်း 3.8 သန်းကိုစစ်ဆေးခဲ့ပြီး မနေ့အင်္ဂါနေ့မှာတော့အခုလို KI 7ခုကိုဆက်ဆက်လာတာပါဒီပတ်အင်္ဂါနေ့ကနေစနေနေ့အထိဒီ KI 7ခုမှာပုံမှန် PCR ဆက်နဲ့3ချိန်အထိဆက်ဆက်သွားမယ်လို့လဲဒေတာဆိုင်ရာအာဏာပိုင်တွေကတနင်္လာနေ့တုန်းကပြောပါတယ်ပြည်ချင်းကခောက်ရမ်း KI မှာကူးစက်မှုအသစ်စတွေ့ခဲ့ပြီးတဲ့နောက်ကိုဗစ်ကင်းစင်ရေး Zero COVID မူဝါဒအောက်မှာအခုလိုစစ်ဆေးမှုတွေကိုပြင်းပြင်းထန်ထန်ဆက်လုပ်လာနေတာပါပြည်ချင်းမှာတနေ့တနင်္လာနေ့ကကိုဗစ်ကူးစက်သူ22ယောက်တွေ့ခဲ့ကပြီးခဲ့တဲ့ပတ်တုန်းကလည်းအလဲလန်းကျောင်းသူကျောင်းသား10ဦးမှစတွေ့ခဲ့တာမို့မကြာခင်အသွားလာပိတ်မှဆိုရင်တဲ့မြို့ကန်တွေလည်းအစားအသောက်တွေလူရဲ့ဝယ်ယူနေကြပါတယ်စိတ်ကျမ်းမာရေးမကောင်းတဲ့မလေးရှားနိုင်ငံသားတို့ကိုတရားမဝင်မှုရဆေးကူးသတ်မှုနဲ့စင်ကာပူကတည်တန်းစီရင်လိုက်ပါတယ်သူကိုအသက်ဆက်ရှင်သန်ခွင့်ပေးဖို့နိုင်ငံတကာအမှုပညာရှင်တွေရောလူခွင့်အဖွဲ့တွေကပါတောင်းဆိုနေတဲ့ကြားကသူကိုကွပ်မျက်ခဲ့တာလို့မိသားစုတွေကဆိုပါတယ်တရားရုံးမှာအတနာခံတာနောက်ဆုံးပယ်ချခံခဲ့ရပြီးနိုင်ငံပိုင်းတွင်ကွပ်မျက်လိုက်တာလို့လဲကွပ်မျက်ခံရသူအသက်34နှစ်အရွယ်လက်ကန်ရတန်ဓမ္မလင်ကံရဲ့မိသားစုတွေကပြောပါတယ်လက်ကန်ရတန်မှာဟီရိုအင်းဘိန်းဖြူ 43 ဂရမ်ထက်နည်းတဲ့ပမာဏကိုတိုင်းပြည်အတွင်းသွင်းလာတာကြောင့်ဖမ်းဆီးအဖြစ်ပေးခံရတာပါစင်ကာပူနိုင်ငံဟာမွေးရဆေးဝါးကုသရေးဝယ်မှုနဲ့ပတ်သက်လာရင်ကမ္ဘာမှာအပြင်းထန်ဆုံးအရေးယူတက်တဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့သေတန်ဆန့်ကျင်လှူရှားသူတွေနဲ့သူရှင်တွေကတော့နဂရသမဟာစိတ်ကျမ်းမာရေးမတန်ဆွမ်းသူအဆင့် IQ မှတ်ဉာဏ်အမှတ်69အောင်မှရှိနေတာကြောင့်တက်ညာစင်နာပေးဖို့စင်ကာပူဆိုရကိုပန်ချခဲ့တဲ့ထက်ကအခုလိုဆက်ဖြတ်ခဲ့တာပါခင
်ဧပြီလ28ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဖန်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနောက်ထပ်ထောင်နဲ့ချမှတ်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂတိအမှုတွေကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တယ်ဆိုတော့အဂတိမှုဆွဆွဲချက်အမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တဲ့ဆိုတော့အာဂတိမှုဆွဲချက်အတွက်အပိသက်အမိန့်ကိုဒီကနေ့ဧပြီလ28ရက်နေ့နေပြည်တော်တရားရုံးကနေဒေါ်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ဒီအမှုမှာဦးဖြိုးမင်းသိန်းကိုယ်တိုင်တရားရုံးမှာတည်ရလို့တက်တဲ့အဖြစ်ထွက်ဆိုခဲ့တာပါ။ဒေါ်ဆန်းစုကြည်အနေနဲ့နောက်ထပ်အာဂတိမှုဆွဲချက်တွေအတွက်တရားရုံးမှာထပ်မံရင်ဆိုင်ရဖို့ရှိသေးတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။နေပြည်တော်မှာသူတရားရုံးနဲ့ကျွန်တော်တို့ဒေါ်သန်းစုကြည်ကိုဥဖြိုးမင်းသိန်းဆန်ကနေဒေါ်လာတွေကျွန်တော်တို့ရွှေတွေလက်ခံထားမှုပေါ့လက်ခံမှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးအမှုစစ်ဆေးပါတယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အမှုပေါ်ပေါက်တဲ့အတွက်ကြောင့်မလို့အဲ့ဒီလိုက်ဆောင်မှုတိုက်ခိုက်ရေးဥပဒေနဲ့တခြားဆက်ဆက်ဥပဒေရာကျွန်တော်ထောင်ဒဏ်5နှစ်ချမှတ်ပါတယ်ဗျာကျွန်တော်အမှုတွေကတော့ကျွန်တော်ဆက်ဆက်ပါမှာခင်ဗျကျွန်တော်တို့အဂတိလိုက်ဆောင်မှုနဲ့ပတ်သက်တဲ့ဟာတွေရှိသေးတယ်အစာဦးတွေဒါမြေနေရာနဲ့ပတ်သက်ပြီးကျွန်တော်လှုပ်ဆောင်ခဲ့တဲ့လုံငန်းနေရှိသေးတယ်ဒါတွေကိုလည်းဆက်လက်ဆက်ဆေးတော့မှာဖြစ်ပါတယ်ကျမရဲ့အခြေအနေကောင်းမှပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်တို့အာချိန်တိန်းတာတော့ရခင်တိုင်းနဲ့ကျွန်တော်တို့ရခင်နဲ့နေရမှာပဲရှိပါတယ်ဗျဟုတ်ကဲ့
ဒီကနေ့ဆုံးဖြတ်တဲ့အမှုကတော့ရခင်ရန်ကုန်တိုင်းဝန်ကြီးချုပ်အဖြိုးမသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ကခွဲယူခဲ့တယ်လို့ဆွဆွဲထားတဲ့အမှုဖြစ်ပါတယ်ဒီအမှုဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရဆွဲဆိုခံရတဲ့အမှုလည်းဖြစ်ပြီးအခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတို့ကတရားလိုအဖြစ်တိုက်တန်းတဲ့အမှုလည်းဖြစ်ပါတယ်စစ်ကောင်စီဟာဒေါ်ဆန်းစုကြည်ကိုဒီအမှုအပါအဝင်အခရီးအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုထားပါတယ်ဒေါ်ဆန်းစုကြည်အနေနဲ့အခရီးအမှု10မှုကျော်အပြင်ကိုပဲနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများပြားနဲ့တရားစွဲဆိုခံထားပါတယ်အခုအမှုကိုမနေ့တုန်းကအပိသက်အမိန့်ချဖို့အတွက်တရားရုံးကရက်ချင်းပေးခဲ့ပေမဲ့လို့ရွှေ့ဆိုင်ခဲ့ပြီးတော့ဒီကနေ့ကျမှအခုလိုအမိန့်ချမှတ်လိုက်တာပါဒီကနေ့တရားခွင်မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ရှိနေခဲ့ပြီးအခုအမှုတရားစီရင်မှုအတွက်မကြေမနက်ဖြစ်နေတယ်လို့တရားခွင်နဲ့နှိစက်သူတွေကပြောပါတယ်အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းအမိန့်ချမှတ်ခဲ့ရင်အထက်တရားရုံးတွေစီကိုအဆင့်ဆင့်အယူခံဝင်မယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကပြောဆိုထားတယ်လို့လည်းသူတို့နဲ့နှိစက်သူတွေကပြောပါတယ်ဒီအမှုမှာဒေါ်ဆန်းစုကြည်လက်ခံယူခဲ့တဲ့ဆိုတဲ့ဒေါ်လာနဲ့ရွှေတွေဟာဒေါ်ဆန်းစုကြည်ရဲ့လက်ဝယ်နဲ့အိမ်မှာသိမ်းဆည်းရမိတာမျိုးမဟုတ်တာန Now, Swissu Jaha, Uri Jang, and Mini Nutarigu, Don Sansuji, Shinri Baka, Tabiaga Javari. Jabin Swissu, Kayare, Chima, Don Sansujiha, Luto Gosle, the U and Nineve Shibi, Luto Goslegu, Suswe, Pietime, Suye, Leshi Shinide, Piazu Luto, Ye, Quimbuce, Uyame, Sure, Chakule, Shinriga, Tabiaga Javari. Sitaga, Anna, then you tell me. Uti Kumiago, Piazu Luto, Ogata, Pietnia, Picharaha, Luto, at the Winnie Rome, Surago, Shinri Baga, Hinum Pio Suraba. Don Sasuji Kurangale, Dilu Agri Amuriha, Mahomaman Suswera Pibi, Tuma, a Pimashibu, Diayongu Chibagabari. Amune Batalu, Diayongu, Rinaldi, Lagui Mashidalu, Shinirigule, Amujamu Yosuyabulu, Sikanziga, Big Pin Tabari. Sita Anna, the Indian now, Sikanziga, Don Sasuji Abo, Loroze, a tea, Amu Bang, Sashimune, Diaswesu Tabi, Digni Amu Aba, when Tamu Adret, Towner, Satanate, Bidan Tamat Tabarishim.
ကျောင်းဆန်းစုကြီးကိုထောင်နဲ့ငါးနှစ်ထပ်ပြီးတော့ချမှတ်လိုက်တဲ့အကြောင်းသတင်းမှတ်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်ဆိုရကိုစစ်ကောင်စီနဲ့ပတ်သက်တာတွေရပ်တန့်မှုအရက်ဖက်အဖွဲ့စည်းတွေကအိတ်ဖွင့်ပေးစာပေးဖို့တဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်ဆရာနာတင်းထားတဲ့မြန်မာနိုင်ငံထဲမှာယင်းနှစ်မြောက်နယ်မှုတွေမလုပ်ဖို့မြန်မာပြည်တွင်း
ရင်တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေကိုလူလူဒေါ်လာရေးမှာထည့်သွင်းရမယ့်အခြေအနေရောက်လာမှာကိုလည်းစိုးရိမ်မိကြောင်းအဲ့ဒီစာထဲမှာသတိပေးဖော်ပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုသားညူပြောပြပေးပါရှင်
။စစ်ကောင်စီရဲ့လူရွက်တွေပေါ်မှာဆက်ပြီးတော့ထောက်ခံတာစစ်ပွဲအရာပူပေါင်းဆောင်ရွက်တာတွေမလုပ်ဘူးတရုတ်စိုးရွားကိုမြန်မာရပ်ဖက်ဖွဲ့စည်း958ဖွဲ့ကဧပြီလ25ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာပေးပို့လိုက်တာပါ။နေပြပေါင်းစုံကရပ်ဖက်အဖွဲ့ရဲ့အတန်းတွေဖြစ်လို့တရုတ်ဆွေအပေါ်မှာတစုံတရာတက်ရောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းဒီမိုကရေစီရေးတက်ကြွလှုပ်ရှားတဲ့ရပ်ဖက်အဖွဲ့တစ်ခုကမတ်တင်စာရှင်းလင်းရေးကပြောပါတယ
်။အဲဆိုဒါကအမြင့်ဆုံးသောပြည်သူတွေရဲ့အတန်းကိုထုတ်ဖော်နိုင်တဲ့ရပ်ဖက်အဖွဲ့စည်းရဲ့ပေါ့နော်လွတ်လပ်တဲ့အတန်းတွေဖြစ်တယ်။ဆိုတော့ဒီအတန်းကတရုတ်ဆွေရကိုတစုံတရာဖိအားပေါ့နော်ဖြစ်ဖို့ဖြစ်ပါတယ်ဘာဖြစ်လဲဆိုတော့အဓိကအဖြစ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိဒီတော်လိုင်းအင်အားစုတွေရဲ့လုပ်ငန်းစဉ်တွေထဲမှာတရုတ်အစိုးရရဲ့စီမံကိန်းတွေနောက်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါတွေကပါလာဖို့ဖြစ်နေပြီအဲ့လိုဖြစ်အောင်လည်းလုပ်တာကတရုတ်အစိုးရဖြစ်တယ်ဆိုတာကိုကျမတို့သိစေချင်တယ်နော်ဟုတ
်တရုတ်အစိုးရအနေနဲ့ပြည်တွင်းရပ်ဖက်အဖွဲ့တွေနဲ့ဆက်ဆံရေးထူထောင်ဖို့ NUG နဲ့ဂျားဆက်နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့NLD SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးတွေလုပ်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းတစ်တွေလုပ်တာကိုရပ်ဆိုင်ဖို့စစ်ကောင်စီကိုကူညီထောက်ပံ့မှုတွေရပ်ဆိုင်ဖို့စတဲ့အချက်တွေအပါအဝင်အချက်9ချက်ကိုအရဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့ကြပါတယ်။တရုတ်ဆိုရကစစ်ကောင်စီကိုဆက်ပြီးတော့အတိမတ်ပြုနေတာကိုမယုံသိမ်းဘူးဆိုရင်တော့တရုတ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းနဲ့ယင်းနှိမ့်ညံ့မှုတွေဟာလူလူတော်လိုင်းကြီးမှာထက်သွင်းခံရတဲ့အခြေအနေကိုရောက်လာမှာကိုဆိုရင်လည်းအကြောင်းအရဖက်အဖွဲ့958ဖွဲ့ကသူရဲ့ထုတ်ပြန်ချက်မှာသတိပေးရေးသားထားပါတယ်။နိုင်ငံရေးလှလသုံးသက်သူဦးရထွန်းတီဘောကတော့အရက်ဖက်ဖွဲ့ရဲ့စူပေါင်းတောင်းဆိုချက်ဟာတရုတ်အစိုးရဘက်မှချင်းချောက်မှုတည်းရလို့မြင်ပါတယ
်။အဲ့လိုပြောတယ်ဆိုတော့ပုံပြီးတော့ပြောတာပေါ့ဗျာ။အဲ့ဒါကချင်းချောက်တဲ့သဘောဖြစ်သွားတာပေါ့နော်။တရုတ်ပြည်အနေနဲ့ကတော့အစောပိုင်းကတည်းကမြန်မာပြည်မှာအခုဒီနောက်ထပ်ဖြစ်ပေါ်လာတဲ့ဆက်နက်ကန်ဒီပတ်ကပေါ့နော်။ဒီပြင် NUG နဲ့ဟွာရဲ့ဒီပတ်ကကြောင့်တို့ရဲ့ယင်းနှိမ့်မှန်တွေပြုနေတာစိတ်ပြီးတော့စိတ်မချရဘူးဆိုတဲ့အနေထားကိုတို့သိတာလေဗျာ။ဒါပေမဲ့အခုရက်ဆက်ဆွဲကြီးတွေကအဲ့လိုပြောတဲ့အခါကျတော့အဲ့ဒါကတော့နည်းနည်းပို့ပြီးတော့ချင်းချောက်တဲ့သဘောပဲလောက်ကြတာပေါ့နော်
။တရုတ်ဆူရကရက်ဖက်ဖို့ရဲ့ထုတ်ပြန်ချက်ကိုသတိထားပြီးတော့စောင့်ကြည့်ကောင်းစောင့်ကြည့်လိမ့်မယ်လို့တရုတ်မြန်မာရေနံပိုင်လိုင်းစောင့်ကြည့်ရေးကော်မတီကကိုလင်းလင်းဦးက view ကိုပြောပါရယ်။တချင်တုန်းကတရုတ်မြန်မာရေနံပိုင်လိုင်းကိုပြည်တွင်းသဘောပေါက်ဝန်းကျင်ဖွဲ့တွေကကန့်ကွက်ခဲ့တဲ့အခါတရုတ်နိုင်ငံကြီးပေါ်လစ်ဘီရိုအရာရှိတွေကပြည်တွင်းကရက်ဖက်ဖို့တွေကိုလာပြီးတော့တွေ့ဆုံခဲ့တာနဲ့နှိုင်းယှဉ်ပြီးတော့သူကသုံးသပ်ပြပါရယ်။တရုတ်ရှင
်မထီရရှင်နာနဲ့လက်ခံပြီးစင်သားတင်စင်သားကြီးကဒီလိုသူကလည်းတက်ဆိုင်ပါလိမ့်မယ်သူတို့ကသူတို့အကျိုးစီးပွားတိုင်းတက်ဆိုင်တော့မယ်တက်ရောက်တော့မယ်ဆိုရင်သူတို့ကပါပါပြီးတော့လာရတဲ့လုတ်တဲ့တွေ့တဲ့စကားပြောတတ်တယ်သူတို့အကျိုးစီးပွားမထီရဘူးမတက်ရောက်ဘူးဆိုတော့ဒီလက်ခံပြုထားတဲ့အပေါင်းကနေပြီးလေသူတို့ပြည်ဘူးလေ
2021ခုနှစ်မတ်လဆော်ပိုင်းကတရုတ်မြန်မာနှစ်နိုင်ငံကြားစီမံကိန်းတွေရဲ့လူမျိုးရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းတစ်ခုပြင်ပကိုပေါက်ကြားခဲ့ပါတယ်။ဆမင်နာ6မိနစ်ပါတဲ့အဲ့ဒီအစည်းအဝေးမှတ်တမ်းမှာ တရုတ်ရံဝင်းနဲ့စီးပွားရေး BRI စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့ရေနံနဲ့သဘောတံငွေပိုင်လိုင်းလုံခြုံရေးအတွက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးရတာလို့တရုတ်နိုင်ငံကြီးအကြီးအကဲရဲ့ပြောဆိုချက်ကိုကူကထားပါတယ်စစ်ကောင်စီခန့်ပြည်ရေးဝန်ကြီးကလည်းနှစ်ဖက်သဘောတူညီထားတဲ့အတိုင်းဆက်လုပ်မယ်ကြောင်းနောက်ပိုင်လိုင်းလုံခြုံရေးကိုတပ်မတော်ကပါဝင်ဆောင်ရွက်နေတဲ့ကြောင်းအဲ့ဒီမှတန်းထဲမှာတုံ့ပြန်ထားပါတယ်ဒီစာဘလောက်မှန်ကန်မှုရှိလဲဆိုတာကိုတော့ VOA ကသိကြအတိမပြုတ်နိုင်ပါဘူးဒီစာကိုထောက်ပြီးတော့အာနာသိန်းစစ်ကောင်စီဘက်ကရောတရုတ်အစိုးရဘက်ကပါနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေအတွက်ဆိုရင်လည်းဆိုတာသိကြတဲ့အကြောင်းအရက်ဖက်အဖွဲ့တွေကပြောပါတယ်ဧပြီလ25ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ခဲ့တဲ့အရက်ဖက်အဖွဲ့958ဖွဲ့ကတော့ရှစ်ဆက်ပြီးတော့တရုတ်မြန်မာပြည်သူအချင်းချင်းရင်းနှီးမှုကိုပို့ပြီးတော့ခိုင်မာစွာတိစောက်နိုင်တဲ့ဆက်ဆံရေးကိုမြင်ကျင်တယ်လို့ဆိုပါတယ်ဒီလဧပြီလ10ရက်နေ့ကတော့မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံကိုသွားပြီးတော့တရုတ်နိုင်ငံကြီးဝန်ကြီးဝိုင်ရင်နဲ့တွေ့ဆုံခဲ့ရမှာကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။အာဆီယံကမြန်မာစစ်ကောင်စီအစိုးရတာဝန်ရှိသူတွေနဲ့ဆက်ဆံဖို့တွန်းဆုံနေတဲ့အချိန်မှာအခုလိုမြန်မာအစိုးရဝန်ကြီးတဦးကိုတရုတ်နိုင်ငံကလက်ခံတွေ့ဆုံတာကြောင့်လူခွင့်ရဖွဲ့တွေရဲ့ဝေဖန်တာကိုလည်းခံခဲ့ရပါတယ်ခင်ဗျာ
။ဆီယနာသိမ်းထားတဲ့မြန်မာနိုင်ငံထဲမှာယင်းနှိမ့်မြုပ်နှံမှုတွေမလုပ်ဖို့တရုတ်သမ္မတထံကိုအရက်ဖက်အဖွဲ့အစည်းတွေကအိတ်ဖွင့်ပေးစာပေးပို့တဲ့တဲ့ကိုသားညီမပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းကလေးတောင်ပိုင်းတိုက်ပွဲတွေအတွင်းမှာဘေးလူရာကိုပြေးရတဲ့ဒုက္ခသည်တွေတရားကြိုးကြလို့အသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲကြောင့်ဒေသခံပြည်သူတချို့ထွက်ပြေးတိမ်းရှောင်ကြရမှာမြစ်ကိုဖျက်ပြီးတော့ကူးတဲ့အချိန်ယာယီဝကတ်တရားကြိုးကြလို့ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။တရားကြိုးကြနေတဲ့အချိန်မှာလူ15ဦးရေနှစ်ခဲ့ပါတယ်။လက်ရှိမှာတော့အလောင်း6လောင်းကိုပြန်ပြီးတော့ဆယ်ယူရရှိထားတယ်လို့လူမှုကွန်ရက်အဖွဲ့ကပြောပါတယ်။ကလေးမြို့နယ်ဘက်ကစီရေးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ကလေးမြို့နယ်တောင်ပိုင်းဒေသမှာနယ်မြေရှင်းလင်းလှုပ်ဆောင်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေတာပါ။ဒီကနေ့အရှိစီးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးဘေးလူရာကိုတိမ်းရှောင်ရင်းအရှိစီးရွာနဲ့ဒိုးနယ်ရွာကရင်ဝင်ပိုက်ကလေးနဲ့မိခင်ပါဝင်လူ6ဦးတရားကြိုးကြရင်းနှစ်သိမ်းဆုံးသွားတယ်လို့ကလေးမြို့နယ်တောင်ပိုင်းကစစ်ဘေးရှောင်တွေကိုအကူအညီပေးနေသူကိုစိန်မင်းမောင်ကပြောပါတယ်
။ဆက်တော့ဒီတိုင်းလာအချိန်မှာတိမ်းရှောင်ရင်းလည်းပေါ့နော်တရားကြိုးသွားတာပြကလေးတွေရောရင်းနှစ်သိမ်းဆုံးတာဖြစ်ပုံနဲ့ဆိုင်ကြရောပေါ့နော်တရားကြိုးသွားတာပေါ့15ယောက်ကတော့နည်းဆုံးနဲ့ကြာအတိအဆုံးသွားတာကကျွန်တော်ကြိုးဆက်တယ်လားအခု6ယောက်လောက်ပဲရှိသေးတာတော့မြင်တာဒီထဲမှာရှိသေးတယ်ဆယ်လုံးဆယ်ယူလို့မရသေးတာရှိသေးတယ်ဗျာဟုတ်ကဲ့
ဒိုးနယ်ရွာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ဘေးရှောင်ရင်းမြစ်တာမြစ်တရားကိုဖျက်ကူးစင်မှာဝင်အားမမျှတဲ့အတွက်တရားကြိုးကြတာမှာလူ15ဦးရေထဲမျောပါနစ်မြုပ်ပြီးတော့အဲ့ဒီတဲကကလေး3ဦးနဲ့မိခင်အပါအဝင်လူကြီး3ဦးသေဆုံးသွားကြောင်းကနဦးသတင်းရရှိထားပါဗျ။ကျန်တဲ့သူတွေကိုတော့ဒေသခံတွေနဲ့လူမှုကူညီရေးအဖွဲ့တွေကဆယ်ယူဖို့စူးစမ်းနေသေးပဲလို့သူကပြောပါတယ်။ကြိုးကြတဲ့တရားဟာဝါကက်တရားငယ်ဖြစ်ပြီးတော့အကျယ်9ပေအရှိပေး200လောက်ရှိပြီးမြစ်တာမြစ်ပေါ်မှာယာယီဆောက်လုပ်ထားတာပါလက်ရှိမှာလည်းအရှိစည်းရွာဘက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒိုးနယ်ရာသားတဦးကပြောပါတယ
်ခုဒိုးနယ်ဆိုတဲ့အဲ့အရှိစည်းရွာရဲ့အရှိဘက်မြစ်တာမြစ်ကမ်းပေါ့အဲ့ဘက်မှာဟိုစစ်ကြောင်းတစ်ကြောင်းထွက်ပြီးတော့အဲ့မှာထိတွေ့မှုဖြစ်နေတယ်အဲ့ဘက်မှာ CDF တို့ရှိတယ်ဆိုတော့ဒီမတက်တမနယ်လုံးပဲဖြစ်နေတယ်
ကလေးမျိုးနယ်အရှိစီးရွာဘက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုချင်းမျိုးသားတပ်ဦး CNF ပြောခွင့်ရပူးထက်နီကအတည်ပြုခဲ့ပေမဲ့လည်းဖြစ်စဉ်အတိအကျကိုမသိရသေးဘူးလို့ပြောပါတယ်။ဒါ့အပြင်ကလေးမျိုးတောင်ဘက်8မိုင်အကွာတာယာကုန်းရွာဘက်မှာလည်းဒီကနေ့ညနေဧပြီလ28ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်။
အာရုံကတိုက်ပွဲအာရုံဆိုကျွန်တော်ကလေးမျိုးရဲ့တောင်ပိုင်းပေါ့နှစ်ချောင်းဒီဘက်ကြားတော့ပေါ့ကွာသလုံးကဖြစ်သွားတာနှစ်နာရီလောက်ကြာမယ်ပို့ကလေးနဲ့စစ်မှန်ရပေါ့ခခိုးရ၃ပေါင်ကြာတော့သူတို့ရွာသားတယောက်ကိုလိုပြစ်တတ်သွားတယ်အဲ့ဒီတာယာကောင်းရွာသားတယောက
်ချင်းပြည်နယ်ဟာခါဂန်ဂေါလန်တိုက်ပွဲနဲ့ကလေးမျိုးတောင်ပိုင်းတိုက်ပွဲအခြေအနေတွေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးကလေးမျိုးနယ်တောင်ပိုင်းနတ်ချောင်းနတ်မြောင်းချောင်းကွာစီတာအောင်ချမ်းသာရွာတွေဘက်မှာဒီသတင်းဘက်ကဆက်လို့တိုက်ပွဲတွေဖြစ်ပွားနေတာပါကလေးမျိုးနယ်တောင်ပိုင်းဒေသမှာကလေး PDF ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖချင်းမျိုးသားတပ်ဦး CNF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့တိုက်ပွဲတွေကြောင့်ဒေသခံရွာသားထောင်ထဲချီစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါ့အပြင်ချင်းပြည်နယ်ဟာခဂန်ကောလမ်းပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းနဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြား၅ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေစေပဲလို့ ချင်းမျိုးသားတပ်ဦး CNF ကပြောပါရယ်ခင်ဗျာ
။စကိုင်းတိုင်းကလေးတောင်ပိုင်းတိုက်ပွဲတွင်မှဘေးလူရာကိုပြေးရတဲ့ဒုက္ခသည်တွေတရားကြိုးကြလို့ရင်ခွင်ပိုက်ကလေးငယ်အပါဝင်လူ6ဦးအသက်ဆုံးခဲ့ရတဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ရုရှားယူကရိန်းအရေးနိုင်ငံတကာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကကမကထပြုပြီးတော့ကျင်းပတဲ့စီဝေးပွဲအပြီးနေတိုးနဲ့တခြားမဟာမိတ်နိုင်ငံတွေကရုရှားကိုယူကရိန်းကနေကျူးကျော်နေတဲ့တိုက်ခိုက်မှုကိုတွန်းလှန်နိုင်ရေးအတွက်ယူကရိန်းကိုစီရေးအရာကူညီထောက်ပံ့ပေးဖို့သဘောတူခဲ့ကြပါတယ်။စစ်ပွဲဟာအရေးပါတဲ့ကဏ္ဍကိုရောက်လာနေပြီဖြစ်တာကြောင့်လက်နက်တွေကိုယူကရိန်းထံကိုအလင်းအမြန်ပေးပို့ကြဖို့လိုကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုကိုယ်စော်ဝင်းလိုင်းပြောပြပေးပါရှင်
။ယူကရိန်းကိုကူညီထောက်ပံ့ရေးအတွက်ယူရပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဂျာမနီနိုင်ငံ Rammstein လေတပ်အခြေစိုက်စခန်းမှာမဟာမိတ်နိုင်ငံ40ကကာကွယ်ရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကိုဥဆောင်ကျင်းပခဲ့ပါတယ
်။ Ukraine clearly believes that it can win.
သူတို့နိုင်မယ်ဆိုတာယူကရိန်းကတရားပေါ်ယုံကြည်နေတယ်လို့ဒီအစည်းအဝေးကိုတက်လာသူတွေလည်းယုံကြည်ကြပါတယ
်။ Russia တပ်ဖွဲ့တွေဟာအကြီးအကျယ်အထိနာနေတယ်လို့ဝန်ကြီး Austin ကသတင်းတောက်တွေကိုပြောပါတယ်။
that they don't have the same type of capability
ဒီကအစားဝဲမှာတော့လို့ရုရှားဟာသူ့အိမ်နီးချင်းနိုင်ငံတွေကိုအနိုင်ကျင့်နိုင်တဲ့စွမ်းအားမရှိတော့အောင်ကျွန်တော်တို့လှုပ်ဆောင်ရပါမယ
်အမေရိကန်ကဒေါ်လာ 3.8 ဘီလီယံအပအဝင်စီဝေးဘဲကိုတက်လာတဲ့နိုင်ငံ30ကယူကရိန်းအတွက်ဒေါ်လာ 5 ဘီလီယံလုံခြုံရေးအကူအညီပေးဖို့ကတိပြုခဲ့ကြတယ်လို့ဝန်ကြီး Austin ကပြောပါတယ
် so crucial for ukraine
ဒါမဲ့သတင်းပတ်အနေနဲ့ဟာယူကရိန်းအတွက်အရေးကြီးတဲ့ကာလဖြစ်တာကြောင့်စစ်ပွဲရဲ့အရှိန်နဲ့တပြေးညီကျွန်တော်တို့လှုပ်ရှားနိုင်ဖို့လိုပါတယ်
။ယူကရိန်းကိုလက်နက်ကြီးတွေမထောက်ပံ့ဖို့ဂျာမနီကအစောပိုင်းမှာဆုံးဖြတ်ထားခဲ့ပေမဲ့ CEO ပဲအပြီးမှာတော့လေရင်ပြည့်အမြောက်တွေပါဝင်တဲ့ Gefat တင်ကားအစီး90ကိုညီမယ်လို့အင်္ဂါနေ့မှာကတိပြုလိုက်ပါတယ်
။ Das ist genau das was die Ukraine jetzt
ဒါဟာမြေပြင်ကနေလေကြောင်းကိုထိန်းချုပ်နိုင်ဖို့ယူကရိန်းကလိုနေတဲ့လက်နက်ဖြစ်ပါတယ်
။အနောက်အုပ်စုဟာမဖြစ်မနေပါဝင်ရမယ့်အခြေအနေကိုစိုက်လာခဲ့တယ်လို့ NATO အဖွဲ့ရဲ့စီမံကိန်းရေးဆွဲရေးဌာနညွှန်ကြားရေးမှူးဟောင်းFabrice Potier ကပြောပါတယ
် on the ground has changed and the kind of civilian massacre
ဒီနေ့ချင်းတွေကတိတိတသာပြောင်းလဲသွားပါတယ်အရသားတွေအစုလိုက်ပြုံလဲအသက်ခံရတာတွေတွေ့မြင်ရတာကြောင့်အခုလိုကူညီပေးဖို့ဖြစ်လာခဲ့တာပ
ါယူကရိန်းစစ်ပွဲကမတူညီတဲ့စစ်လက်နက်တွေလိုအပ်တဲ့အရှိပိုင်းဒွန်ဘတ်စ်ဒေသကိုရွှေ့သွားခဲ့တယ်လို့သူတေပီဘရက်လီဘိုးမန်းကပြောပါတယ
် it's going to artillery is going to be a key part of
the sim လက်ပြင်ဖြစ်တဲ့အတွက်အမြောက်တွေကအရေးပါတဲ့အခန်းမှပါလာပါမယ်အမြောက်တွေနဲ့ပြင်းမှတ်ကိုမြန်မြန်ပြစ်နိုင်တဲ့ဘက်ကစစ်ပွဲမှာအနိုင်ရမှာပါပဲ
ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့ပြောဆိုပုံတွေလည်းပြောင်းလဲလာခဲ့ပါတယ်ယူကရိန်းတွေအနိုင်ရနေတဲ့အကြောင်းကိုဝန်ကြီး Austin ကအကြိမ်ကြိမ်ထည့်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Bradley Bowman ကပဲ
Combine Ukrainian bravery and skill and a willingness to defend their
own Ukraine ရဲ့တတိပြောင်မြောက်မှုနဲ့စီရင်ကျွမ်းကျင်မှုအမိမြေကိုကာကွယ်လိုစိတ်တွေနဲ့နောက်အုပ်စုရဲ့အကူအညီတွေပေါင်းဆက်လိုက်ရင်ရေရှည်မှာပူတင်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်သွားနိုင်ပါတယ်နောက်အစုကလည်းရေရှည်ကူညီပေးနိုင်တဲ့အခြေအနေမှာရှိပါတယ
်။
ဒါပေမဲ့ရေတို့မှာတော့အခြေအနေတွေရှုပ်ထွေးနေပါသေးတယ်
။ဒါပေမဲ့နေတို့အဖွဲ့ထဲမှာတင်သဘောထားကွဲပြားမှုတွေရှိနေတယ်လို့ Fabrice Potier ကပြောပါတယ်။
Those who think this is the moment where we can win it.
ပူတင်ရဲ့ဒီကြီးကျော်စစ်ကိုခုချိန်မှာနိုင်တိုက်နိုင်တယ်လို့ယုံကြည်နေတဲ့အုပ်စုနဲ့ရုရှားကိုပြစ်ဒဏ်ပေးတာအချက်ကွဲအောင်လုပ်တာမျိုးမဟုတ်ဘဲနဲ့ဒီစစ်ကိုအတက်နိုင်ဆုံးအများဆုံးပြီးသွားအောင်လုပ်လို့ရတဲ့အုပ်စုစုပြီးတော့နှမျိုးကွဲနေပါတယ်
။အနောက်နိုင်ငံတွေကယူကရိန်းကိုစစ်လက်နက်တွေကူညီပေးနေတာကတတိယကမ္ဘာစစ်ဖြစ်သွားနိုင်တယ်လို့ရုရှားကတနင်္လာနေ့မှာသတိပေးပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့အဲ့လိုပြောဆိုမှုတွေကအန္တရာယ်များပြီးအထောက်အကူမဖြစ်စေဘူးလို့ပြောပါတယ်။ဒီတင်ကတော့ရုရှားရဲ့အဲ့လိုပြောဆိုခြင်းဟာရုတ်တရက်အခြေအနေစိုးသွားနိုင်စရာမရှိတဲ့ကြံအမြောက်တာဖြစ်တယ်လို့ပြန်လဲတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
စစ်ပွဲဟာအရေးပါတဲ့ကဏ္ဍကိုရောက်လာနေတာကြောင့်လက်နက်တွေကိုယူကရိန်းထံကိုအလင်းမြန်ပေးပို့ကြဖို့လိုတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့တဲ့အကြောင်းသတင်းဆောင်မှာကိုစော်ဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American တန်ရဲ့2022ခုနှစ်ဧပြီလ28ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့အပြင်ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။ကိုရနိုင်ရဲ့အားကစားခန္ဓာဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဆစ်လိတ်ကြောင့်ရတဲ့ကင်ဆာရောဂါအကြောင်းကိုတင်ဆက်ထားပါတယ်။အရက်နဲ့ဆစ်လိတ်တောက်သုံးတာကဥမာကြီးကင်ဆာရောဂါအပါအဝင်တခြားဖြစ်စေနိုင်ပါတယ်။ဘလူးကင်ဆာမျိုးစားတွေပါလဲ။ဒီသတင်းပတ်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာနားဆင်ပါရှင
်။ဆစ်လိတ်တောက်တာဟာဂရိကင်ဆာအစာရေမြေပြုံကင်ဆာနဲ့အဆုတ်ကင်ဆာရောဂါတွေကိုဖြစ်စေနိုင်ရုံသာမကဆက်လိတ်ငွေ့နဲ့ထိတွေ့ခြင်းမရှိတဲ့ခန္ဓာကိုယ်ရဲ့တခြားအင်္ဂါအစိတ်အပိုင်းတွေမှာပါကင်ဆာရောဂါတွေဖြစ်စေနိုင်တယ်လို့သိရပါဗျ။ဆက်လိတ်ငွေ့နဲ့ဓာတ်ရိုက်ထိတွေ့ခြင်းမရှိတဲ့နေရာတွေမှာကင်ဆာရောဂါဖြစ်စေနိုင်တာဟာဘယ်လိုအကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါသမားတော်တခုဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါဗျ
။ဆီလိတ်ထဲမှာပါတဲ့နီကိုတင်းနဲ့တခြား trap bound တွေကဆိုရင်ねဆရာတို့ရဲ့လူရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဗီဇာလို့ခေါ်တဲ့ DNA ပေါ့နော်။အဲ့ဒါတွေကိုပျက်စီးစေတယ်တဲ့။တော့ DNA ဆိုတဲ့ဗီဇာကဘာလုပ်လဲဆိုတော့ဆရာတို့ရဲ့ခန္ဓာကိုယ်မှာပျက်စီးသွားတဲ့ cell တွေကိုအစားထိုးပေးတော့ပျက်စီးဖြစ်တယ်ပေါ့နော်။အဲ့တော့ဒီဟာမှာ damage ဖြစ်သွားတယ်ဆိုဆရာတို့ကဒီအစားထိုးတဲ့ cell အစ်တွေကမကြမ်းမမာတော့ဘူးပုံမှန်မဟုတ်တော့ဘဲနဲ့ပြောင်းလဲသွားပြီးတော့ဆရာတို့ကဒီအစမတန်ပွားလို့ရှိရင်ကင်ဆာရောဂါဖြစ်တယ်ပေါ့။ဒါကြောင့်မို့လို့ဆီးလိတ်တောက်တာကိုလေ့လာတဲ့အခါမှာဆီးလိတ်ဒီရဲ့ဆီးလိတ်နဲ့ထိတွေ့တဲ့ဆရာတို့ကဒွင်းတို့အစာရေမျိုးပြွန်တို့အဆုတ်တို့တွေမကဘဲနဲ့ခန္ဓာကိုယ်တစ်ခုလုံးမှာဖြစ်တဲ့ကင်ဆာတွေကိုဖြစ်တာများစေတာကိုတွားတွေ့ရတယ်တွေ့တဲ့အခါမှာဘာကြောင့်လဲဆိုသူဒီဒီသူရဲ့ခန္ဓာကိုယ်တွင်းမှာရှိတဲ့မျိုးရိုးဗီဇကို DNA ကိုပျက်စီးစေလို့တော့အဲ့ဒီထဲမှာမှဒီအဖြစ်များတာနဲ့နည်းတာလေးတွေတော့ပွာသွားတယ်အဲ့တော့ဆေးလိပ်တောက်လို့ဖြစ်များသောကင်ဆာပြောပါဆိုရင်တော့အဆုတ်ကင်ဆာပေါ့နော်ဒါပေမဲ့ကျန်တဲ့ pancreas ကင်ဆာ၊ဥမာရေးကင်ဆာ၊ရင်သားကင်ဆာ၊သိအိမ်ကောင်းကင်ဆာစသည်အပြင်ဒီကင်ဆာတွေအားလည်းပဲဆေးလိပ်တောက်တဲ့လူတွေမှာပိုတွေ့ရတယ်လို့ရှိပါတယ်အဲ့ဒီမှာမှဆရာတို့ရဲ့ဥမာရေးကင်ဆာကပိုပြီးတော့ကိုတိတိကျကျဒီဆက်ဆက်မှုရှိတယ်ဆိုပြီးတွေ့ထားတယ်ပေါ့နော်အဲ့တော့အဲ့ဒါဒီဘာဖြစ်လို့လဲဆိုလို့ရှိရင်ဆရာတို့ကဒီကင်ဆာဓာတ်ရိုက်ဖြစ်တာတဲ့စာရင်းနဲ့ဆေးလိပ်တောက်တဲ့သူတွေကိုလေ့လာတဲ့အခါမှာဥမာရေးရဲ့မှာအသက်ပိုဖြစ်ပွားမှုတော့များတာကိုတွေ့ရတယ်တော့အသက်ပိုဆိုတာ polyps ဆိုခေါ်တဲ့သူဒီဆရာတို့ precancerous တွေခေါ်တဲ့ဥမာရေးကင်ဆာမဖြစ်ခင်မှာအသက်ပိုလေးရင်ဖြစ်တယ်အဲ့ဒီအသက်ပိုကနေမှတဖြည်းဖြည်းကြီးလာပြီးတော့ပြောင်းလဲပြီးတဲ့အခါမှာကင်ဆာဖြစ်သွားတာတွေ့ရတယ်အဲ့တော့ဒီဆေးလိပ်ကဥမာရေးကင်ဆာဖြစ်ပွားမှုတော့မြင့်စေတာတွေမကဘဲနဲ့ခုနကဥမာရေးကင်ဆာကိုဖြစ်စေတဲ့အချိုကာလဖြစ်တဲ့ဒီ precancerous lesion ဖြစ်တဲ့ polyp တွေကိုလည်းညားစေတာကိုတွေ့ရတယ်တော့ဒါကြောင့်မလို့ဆေးလိပ်တောက်ခြင်းဒီဥမာရေးကင်ဆာဖြစ်နိုင်တယ်ကိုများတဲ့အထက်မှာထည့်ထားပါတယ်ဒါဒီပြုပြင်ပြောင်းလဲလို့ရတဲ့အချက်လည်းဖြစ်တဲ့အတွက်ကြောင့်မလို့တော့ဆေးလိပ်ကိုငူကိုတွေကမတောက်ရင်လည်းကောင်းတယ်တောက်တဲ့လူတွေနဲ့လည်းအများဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီဆေးလိပ်ကြောင့်ဖြစ်တဲ့ဥမာရေးကင်ဆာအပြင်တခြားကင်ဆာတွေရောတခြားဒီလေဖြတ်တာတို့နှလုံးသွေးကြောပိတ်နော်ခြေပုတ်လက်ပုတ်ယောဂါစသည်အပြင်ဒီယောဂါတွေပါသက်သာရရဖို့ရှိပါတယ်လို့ပြောချင်ပါတယ
်အရက်တောက်တာဟာလည်းကင်ဆာယောဂါတွေဖြစ်ဖို့တုံးအားဖြစ်စေတာပါအရက်နဲ့ဆလိတ်နှမျိုးလုံးကိုတောက်သုံးမယ်ဆိုရင်ဥမာကြီးကင်ဆာယောဂါအပါအဝင်ကင်ဆာယောဂါတွေဖြစ်အောင်တုံးအားဖြစ်စေတာကြောင့်ကင်ဆာယောဂါဖြစ်မဲ့အခွင့်အရေးနည်းစေဖို့အတွက်အရက်နဲ့ဆလိတ်ကိုလည်းရှောင်ကျဉ်ဖို့လိုမယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အခုအရက်ကတော့အရင်တုန်းကဆိုလို့ရှိရင်ဆရာက safety limit လို့ပြောတာပေါ့နော်မျိုးသားဆိုတနည်းကို2 unitမျိုးသမီးဆိုဒီ unit တောက်လို့ရှိရင်ကျန်းမာရေးထိခိုက်မှုနည်းတယ်ဆိုပြီးတွေ့ရှိတယ်လို့ဆရာတို့ကဒီကျန်းမာရေးသိပညာပေးတွေမှာပြောလို့ရှိတယ်။ဒါမဲ့အခုနောက်ပိုင်းမှာတော့တဲ့ဒီရက်တောက်လို့ကျန်းမာရေးရတဲ့ဆိုးကျောင်းကျိုးတဲ့ဆိုင်ပေါ့နော်။တချို့ကရက်တောက်ရင်ကျန်းမာရေးကောင်းတယ်။ဥပမာ why ပေါ့။ဟော why ဒီနှလုံးကျန်းမာရေးကောင်းတယ်ဆိုပြီးပြောကြတာ။အဲ့တော့ရက်တောက်လို့ဒီကျန်းမာရေးကောင်းတာတဲ့ဆိုင်လို့ရှိရင်တဲ့အရေးကြောင့်ဖြစ်တဲ့ဆိုးကျိုးတွေကများတယ်။ခုန2 unit တောက်တယ်ဆိုရင်တော့ဆရာတို့ကpure alcohol ကတော့ခန္ဓာကိုယ်မှာဒုက္ခမပေးတော့လည်းပဲအရဲချက်တဲ့အခါမှာပါဝင်နေတဲ့ compound တွေရှိပါတယ်အဲ့ဒီ compound တွေထဲမှာ carcinogen တွေဖြစ်ပြီးတော့တခြားကင်ဆာဖြစ်ပွားမှုနှုန်းကိုလည်းများစေတဲ့အတွက်ကြောင့်တကယ်တမ်းကျန်းမာခြင်းလို့ရှိရင်ねအရဲလုံးဝမတော့ပါနဲ့ဆိုပြီးခုနောက်ပိုင်းမှာဒီကျန်းမာရေးပညာပေးတွေမှာပြောင်းလဲပြီးပြောလာတာရှိပါတ ဒါကြောင့်မလို့ရက်ကိုလည်းဆရာတော်လုံးဝရှောင်ကျစ်တဲ့နဲ့ဆေးလိပ်ကတော့ငကိုရဲကကိုဆရာတော်ကဆေးလိပ်ရှော့ရှတောက်သုံးပါဆိုမရှိပါဘူးဆေးလိပ်တစ်လိပ်နှစ်လိပ်သောက်လုံးနဲ့လည်းကိုယ့်ရဲ့ DNA ပျက်စီးပြီးတော့ကင်ဆာဖြစ်နိုင်ပြီးများတဲ့အတွက်ကြောင့်မလို့ဆေးလိပ်ကောရက်ကောကိုလုံးဝမတောက်သုံးပဲဒါဖြတ်တယ်ပေါ့နော်အဲ့တော့ရက်လို့ပြောတဲ့အခါမှာဆရာတော်ကဒီ whisky အရက်ပြင်းနေမဟုတ်ပဲနဲ့ဘီယာနဲ့ဝိုင်ဟာလည်းပဲအကောပါတဲ့အရက်ပဲဖြစ်ပါတယ်ဘာလို့လဲဆိုရင်တချို့တွေကဘီယာရက်တော့မတောက်ဘူးဘီယာလေးပဲတောက်တယ်ဝိုင်လေးပဲတောက်တယ်လို့ပြောတဲ့လူနာတွေရှိလို့ပါအဲ့တော့ရက်ထဲမှာဝိုင်ဘီယာအရက်ပြင်းအကုန်လုံးပါတဲ့အတွက်ဒါတွေကိုရှောင်ကျင်မယ်ဆိုလို့ရှိရင်ဆရာတော်ဥမာကြီးကင်ဆာဖြစ်ပေါ်မှုတော့ရှော့ချဖြစ်တယ်ပေါ့နော်
ဥမာကြီးကင်ဆာယောဂအပါအဝင်ကင်ဆာယောဂတွေဖြစ်ဖို့အခွင့်အရေးနည်းစေဖို့အတွက်အရက်နဲ့ဆစ်လိတောက်သုံးတာကိုရှော့ချရှောင်ကျင်မှုလိုတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပ
ဆယ်လေးနဲ့အရက်ကြောင်ရတဲ့ကင်ဆာယောဂအကြောင်းဒေါက်တာတန့်စောကဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ကိုရနိုင်ရဲ့အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထောင်ချခံရတဲ့နောက်ပြီးတော့လက်လွန်အောင်နှိပ်စက်ညှဉ်းပန်းခံရတဲ့အထက်မှာစာရေးဆရာတွေ၊ကြပြဆရာတွေလည်းပါဝင်ပါတယ်။သူတို့ဟာစစ်အာဏာပိုင်တွေအတွက်ဘလောက်ထိအန္တရာယ်များနေလို့ဒီလိုမျိုးရန်ညှိုးထားခြင်းကိုခံရတာပါလဲ။နောက်သူတို့ရဲ့ကလောင်သွားကစစ်အင်အားကိုစိန်ခေါ်နိုင်ပါသလား။ Pan America အဖွဲ့ကညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါက်တာခရင်ကာလီကာနဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်။
ဒေါက်တာကာရန်ကလီကာခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့စစ်အာဏာရှင်တွေဟာဆိုင်းယဆရာတွေကြပြားဆရာတွေကိုဘာကြောင့်ကြောက်သလဲဆိုတဲ့အကြောင်းညာပဲဖြစ်ပါတယ်။ပနမအနေနဲ့ဒီဆိုင်းယဆရာကြပြားဆရာတွေရဲ့အခန့်ကဏ္ဍဟာနိုင်ငံတစ်ခုလူအဖွဲ့အစည်းတစ်ခုအပြောင်းအလဲလုပ်တဲ့နေရာမှာဘယ်လောက်ထိအရေးကြီးတယ်ဆိုတာကိုပထမဆုံးပြောပါခင်ဗျာ
။ Yeah, no, I would say the role of writers and particularly in Myanmar of the poets has been very important. If you look like historically and traditionally, poets in Myanmar have played a major role in pushing back first against
ဆိုင်းယဆရာတွေရဲ့အခန်းကဏ္ဍကိုအထူးသဖြင့်မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်ကြပြားဆရာတွေကတိတ်ကိုအရေးပါပါတယ်။တမိုင်းဆင်လာနဲ့ကြည့်ရင်သူတို့ကပထမဦးဆုံးဗြိတိရှ်ကိုလိုနီအာဏာရှင်အုပ်စိုးမှုကိုတွန်းလှန်တဲ့နေရာမှာရောနောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာပုံစံမျိုးမျိုးနဲ့အုပ်စိုးခဲ့ကြတဲ့အာဏာရှင်တွေရဲ့ဆန့်ကျင်ရေးမှာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြတာပါ။နမူနာအနေနဲ့ပြောရမယ်ဆိုရင်တော့ဒီစစ်အုပ်ချုပ်ရေးအစောပိုင်းကာလနာခေတ်မုန်တိုင်းဝင်းကျင်ရွှေဝါရောင်တော်လှန်ရေးစတာတွေနဲ့တကွာအခုလက်ရှိအခြေအနေထိပါပဲ။ဆိုတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်ကိုဆန့်ကျင်တွန်းလှန်တဲ့နေရာမှာဒီကြပြားဆရာဆိုင်ရေးဆရာတွေရဲ့အခန်းကဏ္ဍကတိတ်ပြီးအရေးကြီးပါတယ်ရှင့်။
သူတို့ရေးပါတာတော့ဟုတ်ပါပြီ။ဒါပေမဲ့သူတို့ရဲ့ရေးပါမှုသူတို့ရဲ့လှုပ်ဆောင်ချက်စွန့်ဆောင်ချက်တွေဟာအာဏာရှင်တွေဆီအာဏာရှင်တွေကိုပြုတ်ကျသွားအောင်သူတို့မဟုတ်သူတို့ရဲ့ဒီအထောက်ကိုချိန်ချောက်နိုင်တဲ့အဆင့်ထိကိုရှိပါရလား
။ Well, I think the military government does see them as threatening because if you look at the people they arrested, you know, in the first day of the coup, you know, just the first overnight period of the
coup. ဆီဆိုရကတော့စာရေးဆရာတွေကသူတို့ကိုချိန်ချောက်နေတယ်လို့ယူဆကြမယ်ထင်ပါတယ်။အနာသိမ့်ပြီးတဲ့ပထမနေ့မှာပဲသူတို့ဖမ်းဆီးခဲ့တဲ့သူတွေကိုပဲကြည့်မယ်ဆိုရင်နိုင်ငံရေးသမားတွေကိုဖမ်းဆီးတယ် NLD ခေါင်းဆောင်ပိုင်းကိုဖမ်းတယ်ဒါပြင်အ ਨੇ ဆုံးစာရေးဆရာ9ဦးနဲ့အမှုပညာဖမ်းဆီးတဲ့သူတွေကိုလည်းဖမ်းဆီးခဲ့တာတွေ့ရပါတယ်စာရေးဆရာမောင်သားချို့အပါအဝင်အများပြားကိုပါဖမ်းဆီးခဲ့ပါတယ်ဒါကသူတို့ကိုကြောက်ရွံ့နေတဲ့အတွက်ကြောင့်မလို့အနာသိမ့်တဲ့စစ်တပ်ကလက်ဦးမှုရယူပြီးဖမ်းဆီးခဲ့တာဖြစ်ပါတယ
်တကယ်တော့အနာရှင်တွေအနေနဲ့လွတ်လပ်စွာရေးသားထုတ်ဝေခွင့်ပြောဆိုခွင့်တွေကိုပိတ်ပင်လိုက်ရင်တော့မဖြစ်ဘူးလားခင်ဗျာ။များသောအားဖြင့်လည်းပိတ်ပင်ထားရတာပဲဆင်ဆာလုပ်ပြရတယ်။ဒီလုပ်ရက်တွေနဲ့ကောဒီဆိုင်ဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍကိုမဟန့်တနိုင်ဘူးလား။ဖမ်းဆီးထောင်ချဖို့လိုသေးလား
။ Yes, I think they can try to censor. I mean, there was very extreme censorship in earlier periods of military rule in Myanmar and you know now I think it's much harder to absolutely censor people's work because there are so many more.
သူတို့အနေနဲ့ဆင်ဆာလုပ်ပိတ်ဆို့တာတွေလုပ်တာလည်းလုပ်ပါရဲ့။မြန်မာနိုင်ငံမှာဆေးဥချုံရေးစောပိုင်းကာလာတော်ကအမတန်အတွေ့အကြုံရှိတဲ့စင်စာဖြတ်တောက်မှုတွေရှိခဲ့ပါတယ်။ဒါမို့လဲစင်စာနဲ့မထိန်းချုပ်နိုင်တဲ့အခြေအနေကိုဖြစ်လာပါပြီ။လူရည်ရဲ့ထင်မြင်ယူဆချက်မျိုးစုံကိုရေးသားဖော်ထုတ်နိုင်တဲ့လမ်းကြောင်းတွေရှိလာပါပြီ။ Facebook မှာကြိုက်တာရေးလို့ရတော့အားလုံးကိုလွှမ်းခြုံမိနိုင်တဲ့စင်စာမျိုးမလုံးနိုင်တော့ပါဘူး။နောက်ပြီးတော့လက်ကင်ဖုန်းတွေရှိနေကြတော့သတင်းအချက်လက်တွေကိုအလွယ်တကူလည်းလမ်းမီလာကြပါပါတယ်။ဒါကြောင့်လည်းကြပြဖန်နှီးမှုတွေသတင်းချက်လက်တွေပြည်နယ်မှာကြောက်လို့ဆရာနာပိုင်းတွေကအင်တာနက်ပိတ်ဆို့မှုတွေလုပ်လာပါတယ်။ရေးသားဖော်ထုတ်တဲ့သူတွေကိုဖမ်းဆီးထောင်ချမှုတွေလည်းလုပ်ပါတယ်။ damage လူတို့ကတော့သူတို့စာပေတွေကိုပဲရှာဖွေဖတ်ရှုစေနောက်ပြီးဖမ်းဆီးထောင်ချတဲ့ခံရတဲ့သူတွေကိုထောက်ခံလေးစားစေပဲဖြစ်ပါတယ်။ဒါကြောင့်မလို့ဒီစစ်အာဏာပိုင်တွေဘလို့ပဲနှိပ်ကွပ်ပေမဲ့မထိရောက်နိုင်တာတွေ့ရပါတယ
်။နောက်ဒီသူသဖြင့်ကြပြဆရာရဲ့အခန့်ကဏ္ဍကိုလည်းကျွန်တော်မေ့ချင်ပါတယ်။တကယ်တော့ပြည်သူလူထုထဲမှာစဖတ်ပရိသတ်ထဲမှာကြပြဖတ်တဲ့ပရိသတ်ဟာအင်တာနဲတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီအနာပိုင်တွေကိုသူတို့စင်ခေါ်ရလောက်အောင်ဒီကြပြပြိဿကများပြသလားကြပြဩဇာကထောက်ထကြီးမသလားဘာကြောင့်မလို့ဒီဆက်အနာပိုင်တွေကကြပြဆရာတွေကိုလည်းအန်ဒီရဲ့ပြုတ်နေရသလဲရန်ရှာနေရသလဲ
Well I do think if you look particularly in Myanmar the role of like satirical poetry and sort of if you look at comedians like Tharganar if you look at the Peacock Generation satirical poetry troupe if you look at many other poets whose works touches on you know very sensitive themes and usually you know in terms of
the Myanmar Yuma Tayoda Pongsan Kya satirical poetry re Tharganar lo lu re ye akhan gana thong myo set tanjan apwe ro ye akhan gana re ga se ana bain re ko we ban thauk pya de niya lu khwin ye democracy ye ko thauk khan a pe de niya ma နောက်ပြီးတော့လွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်လုံးစုံတဲ့နေရာတွေမှာအထူးပဲထိရောက်မှုရှိရလို့ကျမတကယ်ပဲယူဆပါတယ်။ဒါကမြန်မာနိုင်ငံမှာအစဉ်လာတရက်နေကိုရှိနေခဲ့တာပါ။ဒါကြောင့်လဲဆေးအာဏာပိုင်တွေကသူတို့ကိုဖမ်းဆီးနေတာဖြစ်ပါတယ
်။ဒီနေရာမှာကျွန်တော်တခုစဉ်းစားမိရယ်။ဒီဆိုင်ရေးဆရာတွေဆာဝေသမားတွေရဲ့ရေးသားတင်ပြကြတာသူတို့စေတနာကတော့လူအဖွဲ့အစည်းကိုကောင်းစေခြင်းနဲ့နိုင်ငံကိုကောင်းစေခြင်းနဲ့ဆိုတော့ဒီလိုကောင်းစေခြင်းနဲ့စေတနာကိုအနာပိုင်းတွေကဖတ်ပြီးတော့သဘောပေါက်လက်ခံတာရောမရှိပြီဘူးလားအဲ့ဒါရောဘာကြောင့်မရှိနိုင်တာလဲ
I think definitely if you look at the period where there was a civilian government in Myanmar many poets and writers you know they ran for government they were serving as MPs in the national and regional parliament
ရေသားဆိုရခေကိုပြန်ပြောကြည့်မယ်ဆိုရင်ကြပြဆရာစာရေးဆရာတော်တော်များများကအဆိုရတာဝန်တွေထမ်းဆောင်ခဲ့ကြပါလိမ့်လွှတ်တော်အမတ်တွေဖြစ်ထမ်းဆောင်ခဲ့တာတွေ့ရပါလိမ့်မယ်သူတို့ကပြုပြင်ပြောင်းလဲရေးတွေအစိုးရကိုတင်ပြပြောဆိုတိုက်တွန်းနိုင်ခဲ့ကြပါတယ်။ဒီလိုတချို့နဲ့လည်းကျွန်မထိတွေ့ဆက်ဆံမှုရှိခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့လှုံ့ဆော်ဖို့ NLD အစိုးရကိုပြောဆိုတိုက်တွန်းတာတွေရှိခဲ့ပြီးတော့ဒါမျိုးတွေကိုသူတို့ဆက်လုပ်လာနိုင်မယ်လို့လည်းမျှော်လင့်ပါတယ်။ဘာကြောင့်လဲဆိုရင်သူတို့ရဲ့ရေးသားချက်တွေဟောပြောချက်တွေကပြုပြင်ပြောင်းလဲရေးတွေအထူးရောက်ဆုံးတွန်းအားဖြစ်နေပြီးတော့ NLD ကိုလည်းဒီလိုမျိုးပြုပြင်ပြောင်းလဲရေးတွေတွန်းအားပေးနိုင်ခဲ့တာလည်းဖြစ်လို့ပါပဲ။
ဆိုတော့အခုလိုသူတို့ကိုဖမ်းဆီးထောင်ချလိုက်တဲ့အတွက်ကောသူတို့ရာလုံအောင်နှုတ်ပိတ်သွားရောလားလက်တွန်းပြီးတော့သူတို့မလုပ်ဖက်နေကြမလားနောက်ဆုတ်သွားမယ်လို့ထင်ပါသလား
You know I think they are you know many of the people who were arrested at the beginning of the coup were held for many months and they've only been charged right now to like 2 or 3 year prison terms so you know their voices temporarily have been silenced they aren't really able to
အနာသိန်းငါးသားတွေကဖမ်းဆီးထားတဲ့လူတွေကိုလာရီအကြာကြီးဖမ်းထားပြီးတော့မှအခုမှစွဲချက်တင်နိုင်ပါတယ်။ထောင်ထဲနှစ်နှစ်စသဖြင့်ချမှတ်ပါတယ်။ဆိုတော့သူတို့ကခိုက်တံအားဖြင့်နှုတ်ဆက်နေရပါလိမ့်မယ်။ထောင်ကြနေတော့သူတို့ကလွတ်လပ်စွာရေးသားပြောဆိုခွင့်ဘာမှရရှိမှာမဟုတ်ပါဘူး။ဒါမှလည်းတခြားခပြားစရာ၊စာရေးစရာများပြားသူတို့ရဲ့လုံခြုံရေးတွေပြည်တွင်းမှာပဲတင်းရှောင်နေဒါမှမဟုတ်လည်းပြည်ပကိုထွက်ပြေးနိုင်ခဲ့ကြတာပါ။သူတို့ကဆက်ပြောရင်းနိုင်ပြောနိုင်ကြပါတယ်။ဒါကြောင့်မလို့စစ်အာဏာပိုင်တွေနှုတ်ပိတ်နိုင်တာကတချို့တဝက်ကိုယာယီနှုတ်ပိတ်ထားနိုင်ခြင်းပဲဖြစ်ပါတယ်။စာရေးဆရာတိုင်း၊ကြပြဆရာတိုင်းကိုသူတို့ထိန်းချုပ်မထားနိုင်ပါဘူး။သူတို့အာဏာကိုဖီဆန်တွန်းလှန်နေကြတဲ့သူတွေအများကြီးရှိနေပါတယ
်။ဆိုတော့စစ်အာဏာပိုင်တွေကလောလောဆယ်မှာတော့ဒါကြပြဆရာတွေကိုတနည်းပြောရင်စာရေးဆရာတွေကိုသူရဲ့ကလောင်စွမ်းကိုပေါ့လေလက်နဲ့အင်အားနဲ့အနိုင်ယူနေတဲ့ဆက်တော့ပေါ့
ဒီနေ့အစောပိုင်းကအသက်ခံသွားရတဲ့ကြပြဆရာခက်တီရဲ့ရေးသားချက်တွေကိုကြည့်မယ်ဆိုရင်ဒီအာနာသိမ့်မှုကိုအပြင်းထန်ဆန့်ကျင်တာတွေတွေ့ရသလိုလူလူကိုလည်းအရန်2000အရာဖြစ်စီပြီးတော့တက်ကြွစေခဲ့ပါတယ်သူဆုံးသွားပြီးတဲ့နောက်မှာလူတွေအကြောင်းမှာအချင်းချင်းဖြန့်ချီခဲ့ကြပါတယ်ကမကောင်အကြောင်းမလစွာနဲ့ခက်တယ်လို့ပဲမနစ်ကတက်တက်ထင်းမှာဆုံးသွားခဲ့ရတဲ့ကြပြဆရာတွေအနည်းဆုံး9ယောက်ရှိခဲ့ပါပြီစာရေးဆရာအများပြားလဲထောင်ထဲမှာရောက်နေရပြီးတော့ကျန်တဲ့တချို့လဲပြပကိုထွက်ပြေးနေရပါတယ်တချို့လဲပုံအောင်နေရပါတယ်ပြီးခဲ့တဲ့ပွင့်လင်းကာလရဲ့အတွေ့အကြုံကိုလူအများပြားရရှိခဲ့ကြပြီးဖြစ်ပါတယ်အဲ့ဒီအတွေ့အကြုံကိုသူတို့ကကြိုက်ကြတယ်ဆက်ပြီးတော့လဲအဲ့လိုအတွေ့အကြုံမျိုးဖြစ်ထွန်းဖို့အတွက်လိုလားနေကြတယ်ဆိုတာသိကြပါတယ်ပွင့်လင်းလွတ်လပ်ခွင့်ထွန်းကားရေးတွေစာရေးဆရာကြပြဆရာကြီးတွေနဲ့တူရေးပေါ်ရေးပဲဖြစ်နေဒီမျိုးဆက်သစ်တွေလဲပေါ်ထွန်းလာလိမ့်မယ်လို့ယုံကြည်ပါတယ
်ဆိုတော့နောက်ဆုံးပြီးရင်တော့The pen is mightier than the sword, Sura. So you say, ဒါသွားတဲ့ကလောင်သွားထက်တယ်ဆိုရက်ဆိုရစကားဟာမြန်မာနိုင်ငံအတွက်လည်းမှန်ကန်နေတဲ့ဆိုရက်သဘောလို့ပြောနိုင်ပါသလားကရင်ရဲ့သဘောထားကိုအဲ့ဒါသိပြရစီခင်ဗျာ
Do you think so? Because even, you know, even in the cases where the military has, let's say, murdered a poet, their words will continue. You know, their words are there, their poetry is there. People are continuing to share it, to translate it, to read it around the world. I mean, many people outside...
ဒါမှန်နဲ့လို့ကျွန်မတကယ်ပဲယူဆပါတယ်။ကဗျာဆရာတွေစစ်တပ်ကပြစ်တက်လိုက်တဲ့ကိစ္စကိုပဲကြည်ပါ။ခက်တီတို့ကိုတက်ပြစ်လိုက်ပေမဲ့သူ့ကဗျာတွေဆက်ပြီးတော့ရှင်းတန်နေစေပါ။သူ့ကဗျာတွေသူ့စကားတွေရှင်းနေစေပါ။လူလူကဓာရီကိုဖြန့်ဝေနေကြစေပါ။ဘာသာပြန်စုနေကြစေပါ။ကဘာတဝမ်းကရွတ်ဖတ်နေကြစေပါပဲ။ခက်တီအသက်မခံရခင်တုန်းကသူ့ရဲ့နာမည်ကိုမြန်မာပြည်ထဲကလူတွေကဘာကလူတွေတခါမှမကြောက်ဘူးကြပါဘူး။ခုခါမှာတော့ကဘာတဝမ်းကကဗျာဆရာရဲ့အများကြီးခက်တီကိုတိကျကြပါပြီ။သူ့ရဲ့ကဗျာတွေကိုရွတ်ဆိုကြားနာနေကြပါပြီ။ဒါကြောင့်မလို့စစ်အာဏာရှင်တွေကကဗျာဆရာတယောက်ကိုတက်ဖြတ်နေပါတယ်။ဒါပေမဲ့သူ့ရဲ့ကဗျာကိုမတက်နိုင်ပါဘူး။အသက်ဆုံးရှုံးသွားရပြီမဲ့သူ့ရဲ့ကြပြာတွေကပို့ပြီးတော့ရှင်တန်ပြန့်နှံ့သွားခဲ့ပါပြီ။အချုပ်ပြောရမယ်ဆိုရင်တော့ဓာသွားထက်ကလောင်သွားထက်တဲ့ဆိုရဲဆိုရစကားကိုကျွန်မယုံကြည်ပါတယ်။ကြပြာဆရာကိုတက်တက်ထောင်းချချကြပြာကတော့ဆက်ပြီးတော့ရှင်တန်နေမှာဖြစ်ပါရဲ့ရှင်
။သူရရှိမြခင်အဲ့ဒါကတော့ Pan America Fair နှွန်ကြိုင်းမှုတယောက်ဖြစ်တဲ့ဒေါက်တာ Karen Kalika ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီဖန်စီပြီး24နှစ်အတွင်းမှာညှဉ်းပန်းနှိမ့်ဆက်ခံရလို့အသက်သေဆုံးသွားတဲ့ကြပြာဆရာကက်သီရဲ့ကြပြာတချို့ကလည်းအခွင့်အရေးနှုန်းဆက်လက်ဖော်ပြလိုပါတယ်။ကိုသားညွန်ကဖတ်ပေးထားတာဖြစ်ပါခင်ဗျာ
။သူတို့ကခေါင်းကိုပစ်တယ်။တော်လိုင်းကြီးကနှလုံးသားမှာရှိတာသူတို့မသိကြဘူး။ငါတနက်မပစ်တတ်ဘူး။ငါတနက်မပစ်တတ်ဘူး။ငါလက်ကဂီတာတီးခဲ့တာ။ငါတနက်မပစ်တတ်ဘူး။ငါလက်ကကြပြာပဲရေးတတ်တာ။ငါတနက်မပစ်တတ်ဘူး။ငါမွေးနေကိတ်ပဲအလှဆင်တတ်တာ။အခုငါလူတွေတနက်ပစ်ခံရတယ်။ငါကတော့ကြပြာနဲ့ပဲပြန်ပြစ်နိုင်ခဲ့တယ်။အဲ့ဒါဟာမမျှတဘူးလို့ခံစားနေရတယ်။လက်ပြမလုံဘူးလို့တွေးရထင်နေတယ်။ငါတနက်ပြစ်မယ်။ငါတနက်ပြစ်မယ်။ပါဇက်နဲ့မရတာတေချာတဲ့အခါတနက်ကိုတူတူချာချာရွေးချယ်ရတော့မယ်။ငါတနက်ပြစ်မယ
်။ခါသွားချက်ချက်တဲ့ကလောင်သွားတွေအကြောင်းပန်အမေရိကအဖွဲ့ကညွှန်ကြားရေးမှူးဒေါက်တာခရင်ခါလီကာနဲ့သုံးသက်ဆွေးနွေးထားတဲ့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာတော့အေရှာချုံကောက်တီးပြိုင်ပွဲကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်လုပ်ဖို့ရည်မှန်းထားပြီးတော့တိတ်မကြတဲ့အချိန်မှာပဲ European ထိုးပြိုင်ပွဲတွေကိုမှီလာနိုင်တယ်လို့အေရှားထိုးပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းတန်ကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာအပါအဝင်အာရှကလူငယ်ကောက်တီးသမားတွေကောက်ရိုက်တာတိုးတက်လာစေဖို့အတွက်ကြီလာဟန်အနာဂတ်ချန်ပီယံအဆီဇင်ကိုစတင်သွားဖို့ရှိတယ်လို့လည်းပြောပါတယ်။အေရှားထိုးပြိုင်ပွဲတွေရဲ့ကော်မရှင်နာနဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းတန်နဲ့ Skype ကနေဆက်သွယ်မေးမြန်းချက်အပိုင်းနှစ်ကိုကိုရန်နိုင်ကဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်။
From Burma, so I believe.
မြန်မာနိုင်ငံကဆိုရင်ကိုချိုမင်းတန်းကအေရှန်တို့ကောက်တီးပြိုင်ပွဲတွေမှာဦးကြည်လဟန်ပြီးတဲ့နောက်ကမရှင်နာနဲ့ CEO ဖြစ်လာတာဒုတိယမြောက်ပုဂ္ဂိုလ်ပေါ့နော်။ဆိုတော့ဒီအတွက်ရောဘလောက်ထိဂုဏ်ယူမိလဲဗျ။
Yeah, I think it's a very special.
ဒီတော်ဝန်ဒီနေရာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်။ဦးကြည်လဟန်ကတော့မြန်မာကောက်တီးလောကထဲကတကယ်ကိုဦးဆောင်သူတူပါ။ကျေပွန်ရအဖြစ်မြမကောက်တီလောကတင်တာမဟုတ်ပါဘူးအာရှကောက်တီလောကမှာလည်းဥဆောင်သူတွေကတူးလို့ကျေပွန်ရပြောရမှာပါခင်ဗျာမျိုးကုန်းကိုဖြေရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကူးလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့မြမပြည်ကမြမຫນွေဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ
်ကျွန်တော်သိသလောက်တော့ဦးချီလာဟန်တုံးကသူကအေရှန်တိုးပြိုင်ပွဲတွေကိုပို့ပြီးတော့အကြေကြေပြတ်ပြတ်ဖြစ်လအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်ပြိုင်ပွဲကိုလူတွေပို့ပြီးတော့စိတ်ဝင်စားလာအောင်ကဘာတော်ကတခြားကစားသမားတွေလည်းပို့ပြီးတော့ကစားနိုင်အောင်သူလှုပ်ခဲ့တယ်လို့ဆိုတယ်ဆိုတော့အခုကိုချိုမင်းသန်းကရောဒီ Asian Tour ရဲ့ Commissioner တယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုကြီးမန်းထားလဲ
You're right I mean through Ujila's time he took the Asian PGA
Ujila ဟန်တက်တုံးကတော့သူကအာရှ PGA ပြိုင်ပွဲတွေဖြစ်ပြီးအဲဒီတော့ကတစ်နှစ်ကို10ပွဲ12ပွဲလောက်ရှိပါတယ်။ အာရှတခွင်ကအမျိုးသားတခွင်ဆိုင်ပွဲတွေစုပြီးတော့အဲ့ဒီကနေအခုအေရှန်ထိုးပြိုင်ပွဲတွေဖြစ်လာခဲ့တာပါအဲ့ဒီတုန်းကဒီဗီကြော်ညာတွေရှိမယ်စပွန်ဆာကြော်ညာဘုတ်တွေရှိမယ်အခြေခံအဖြစ်တော့အေရှန်ထိုးကို professional ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါဒါကဥကြည်လာဟန်လုပ်ခဲ့တာပါကျွန်တော်ရည်မှန်းချက်ကတော့အဲ့ဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပအစစ်မြေပြိုင်ပွဲတွေဖြစ်လာဖို့ပါလွန်ခဲ့တဲ့20ကာလအတွင်းကတော့အေရှန်ထိုးပြိုင်ပွဲတွေဟာကမ္ဘာမှာ PGA ထိုး European ထိုးဂျပန်ထိုးတွေရဲ့နောက်တတိယဒါမှမဟုတ်စတုဒ္ဒအဆင့်လောက်မှရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။အခုဆိုရင်ကျွန်တော်တို့မှငွေကြေးထောက်ပံ့မဲ့စပွန်ဆာအစ်စ်လည်းရထားတယ်လို့ရုပ်တံထိုးလင်းဖို့အတွက်ရုပ်တံလိုင်းတွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်တိတ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့ညွှန်လင်းပါတယ်
။ဆိုတော့အခုတခါတော့ကျွန်တော်မေးချင်တာကအာရှကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့ပါဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗ
ျ I mean look we're still a little bit behind I have to admit I mean the best players in the world are competing on the PGA tour
အမှန်တိုင်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့ PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ်ဒါပေမဲ့ကျွန်တော်တို့အာရှကလူငယ်ကစားသမားတချို့အဲ့ဒီမှာဝင်ပြိုင်လာနေတာတွေ့ရတာကတော့ကောင်းပါတယ် PGA ပြိုင်ပွဲတွေရဲ့ပထမဆုံးပွဲဖြစ်တဲ့ Players Championship ပြိုင်ပွဲမှာအိန္ဒိယနိုင်ငံကတယောက်ကဝင်ပြိုင်ခဲ့ပြီးတော့သူကအမေရိကန်မှာလုပ်တဲ့ပွဲတွေကအကြီးဆုံးပွဲတစ်ခုဖြစ်တဲ့အဲ့ဒီပွဲကိုနိုင်မလို့ဖြစ်ခဲ့တာပါဖြည်းဖြည်းချင်းတော့ကျွန်တော်တို့အာရှကစားသမားတွေအရင်ထက်ပိုးပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိလာပြီးပိုကောင်းလာနေပါတယ
်ဆိုတော့ကိုချိုမင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောအထူးစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရောရှိလာဗျ
Funny you should say that because we're just about to start a new program called the Chilahan
Chilahan Naga Champion season တစ်ခုကိုစမလို့လုပ်နေပါတယ်။ဦးကြည်လဟန်ဟာကစားသမားတွေကိုအညီအမျှဆက်ဆံတာအလွန်တန်ဖိုးထားမျက်နှာတွေတူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနည်းကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါ။သူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ဂျေးစားကောက်တီသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကျစရိတ်တွေကိုကူညီသွားဖို့ပါ။ဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဒီဘလိုရွေးမလဲ၊ဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ်
။အခုလောလောဆယ်အေရှန်တူပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား။
well you've always still got Uzomu who plays from time to time
ရှိတာပေါ့ Uzomu ရှိတယ်လीသူကတော့မကြာခဏဆိုသလိုကစားနေပြီးအဓိကအများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့မှာပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါသူကတကယ့်ကစားသမားကောင်းဖြစ်ပြီးလေရစ်တဲ့ကြောင်းကနေ2021မှာအောင်ခဲ့တာပါ။
တော့ Asian Tour ဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ?
So we have a qualifying tournament at the start.
ဒီတိုင်းကောက်တီးပြိုင်ပွဲရာသီမစခင်မှာလေရစ်ပြိုင်ပွဲတွေရှိပါတယ်။ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400 500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလေးရှိပြီးတော့အဲ့ဒီကစားသမား900တဲကထိတ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူ
းဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတွေကအများစုကတော့အပျော်တန်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပျော်တန်းကစားတဲ့သူတွေများတယ်တကယ်လို့မြန်မာတွေကလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘယ်လိုအကြံပေးကြလဲ
I mean the first thing is they need to compete I think one of the things lacking in Burma I have to say is
ပထမဆုံးသူတို့လိုအောင်မှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပျော်ကစားကြတာများပါတယ်တကယ်ချင်းမိတ်ဆွေတွေကစားကြတယ်လူဖော်ကင်ဘက်တွေဒါမှမဟုတ်စီဘွားရေးမိဖက်တွေကစားကြတယ်။ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်။ပြောဖို့ကောင်းပါလေ။ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမယ်ဆိုရင်တော့ တကယ်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်။ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်။လေ့ကျင့်ပေးတဲ့သူရှိရမယ်။ခင်မီကောက်တီးပစ္စည်းတွေရှိရမယ်။ဒါပေမဲ့ဒါတွေအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူး။ညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါတယ်။အဲ့ဒီမှာတော့ကြေးစားကောက်တီးသမားတွေကနေတိုင်းလေ့ကျင့်နေကြတာပါ။အဲ့ဒီမှာတော့ကောက်တီးကစားရတာရောလေ့ကျင့်ရတာရောကောင်းပါတယ
်။ဒီကာယောဂါကြောင့်နည်းနည်းချီပြီးတော်များများအခက်အခဲတွေကြုံပြီးတဲ့နောက်မှာအေရှန်တိုးပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
Well we've actually been very lucky during the two sort of pandemic hit years we
ကျွန်တော်တို့အရန်ကန်ကောင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတ်ယောဂါတန်ကိုနှစ်နှစ်လောက်ခံလိုက်ရတဲ့အချိန်တွေမှာကျွန်တော်တို့နောက်ွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်အရှိလေပိုင်းဒေသကနေစပွန်ဆာအသေးရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှတိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်ခွဲကျော်တန်ဖိုးရှိတဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာချုပ်ထုတ်နိုင်လိုက်ပါတယ်။နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။တမိုင်းတစ်လျှောက်အကောင်းဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
။ Okay, go to me that Thank you so much. Thank you.
That's okay. I hope you got what you needed out of me and it was a pleasure to talk
yeah,
to you.
Yeah, I did. Yeah, yeah.
အေရှာတိုးပြိုင်ပွဲတွေရဲ့ကော်မရှင်နာနဲ့အမှုဆောင်အရာရှိချုပ်ကိုချုံမင်းသက်နဲ့ Skype ကနေကိုရနိုင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့ဗုဒ္ဓဖူးညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်မှာအာဂရိလိုက်စားမှုနဲ့စစ်ကောင်စီကနေဆွဆွဲထားတဲ့အမှုအတွက်နေပြည်တော်အထူးတရားရုံးကဒီကနေ့ထောင်နဲ့၅နှစ်ချမှတ်လိုက်ပါတယ် NND ဆိုရလက်ထက်တုန်းကရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပေးခဲ့တယ်လို့ထွက်ဆိုထားတဲ့ရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုတဲ့အမှုအတွက်ခဏလာကြော်ကြာစစ်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှာထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ဒေါံဆန်းစုကြည်ပေါ်မှာစစ်ကောင်စီကဆွဆွဲထားတဲ့အမှုပေါင်းက78မှုရှိပါတယ်။ဒီကနေ့စီရင်ချက်ချလိုက်တဲ့ထောင်၅နှစ်ပါတဲ့အမှုအပါအဝင်မှာဆိုရင်အမှုပေါင်း6မှုအတွက်စုစုပေါင်းထောင်ဒဏ်17နှစ်ချမှတ်ခံထားရပြီးဖြစ်ပါတယ်ရှင်။ထောင်ဒဏ်ချမှတ်လိုက်ပေမဲ့လည်းဒေါံဆန်းစုကြည်ဟာမူလထိမ့်သိမ်းထားတဲ့အရင်နေရာမှာပဲရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီပြောခွင့်ရအဖို့ချုပ်စောမင်းထွန်းကပြောသွားပါတယ်။ဂျပန်စစ်ဘက်ရဲ့တင်နန်းနေမှာမြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးတင်နန်းသားအဖြစ်နဲ့တက်ရောက်နေတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဂျပန်အောက်လွှတ်တော်လုံခြုံရေးဆိုင်ရာကော်မတီမှာဧပြီလ28ရက်နေ့အင်္ဂါနေ့ကဂျပန်ကာကွယ်ရေးဝန်ကြီးတင်ပြခဲ့တာကိုကိုးကားပြီးတော့ဂျပန်နေစဉ်သတင်းစာရဲ့ဒီကနေ့သတင်းမှာရေးသားထားတာဖြစ်ပါတယ်။မြန်မာတပ်ဖွဲ့ဝင်၃ဦးဟာဂျပန်ကာကွယ်ရေးအကယ်ဒမီမှာတင်နန်းတက်ရောက်နေပြီးတော့နောက်ထပ်2ဦးကတော့ဂျပန်ကာကွယ်ရေးလေတပ်ရဲ့အရာရှိတင်နန်းကျောင်းမှာတက်ရောက်နေကြောင်းကာကွယ်ရေးဝန်ကြီးကဂျပန်အောက်လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားစစ်ဘက်ကအင်အားချိနဲ့လာနေပြီးတော့ထိခိုက်ကြဆုံးမှုများပြားလာနေတယ်လို့လက်နက်ခဲယမ်းနဲ့စစ်ဘက်ပစ္စည်းကိရိယာတွေအများအပြားဆုံးရှုံးခဲ့ပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်အသုံးပြုနိုင်ခြင်းနဲ့ပတ်သက်ပြီးရှော့မတွက်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးကချိန်ချောက်ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကဝေဖန်ခဲ့ပါတယ်ရှင်။ရုရှားဆိုရကနေရှယ်ယာအများစုပိုင်ဆိုင်ထားတဲ့စွမ်းအင်ကုမ္ပဏီကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတို့ကနေပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုဓာတ်ငွေပို့နေတာတွေဒီကနေ့ရပ်ဆိုင်းလိုက်ပါတယ်။ရုရှားစီစွမ်းအင်ကိုအများအပြားမှီခိုနေရတဲ့ဥရောပတိုက်ကနိုင်ငံအများအပြားအနေနဲ့သဘာဝဓာတ်ငွေအတွက်ပေးချေရမယ့်ငွေကိုရုရှားရူပယ်ငွေနဲ့ပေးချေဖို့ရုရှားအစိုးရကတောင်းဆိုထားတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အစီအစဉ်မှုကတော့အလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khalil နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ရှုစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိ 5km 1925